Welcome to the Voice of America in Burmese.
ကျွန်တော်ရှင်ရှင်နိုင်ချမ်းမြေကြပါသည်ဗီအိုအမေရိကန်တန်ကနေ2018ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်နေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။လိုင်းတို့မီတာ24လေးစင်50တိတူကနေဖိုင်းယူနားဆင်နိုင်ကြသလိုဗီအိုရဲ့ Facebook စာမေးပါခင်ဗျာကုမ္ပဏီခင်စီစဉ်တွေကိုတာဝန်ယူတင်ဆက်ပြပါမယ်။မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ခင်ရဲ့ရုပ်တွေကိုမှန်းကျင်နိုင်တယ်ကျွန်တော်ကြော်ကြော်သိမ်းပြောပြပါမှာပါ။
တူရကီကပြန်လို့ဘေးလိုက်တဲ့ခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုဒီမနက်ထရမ့်ကအင်ဖြူတော်မှာလက်ခံတွေ့ဆုံပါတယ်။မလေးရှားဂျာဖက်ရွေးကောက်ပွဲမှာနိုင်ငံရေးအန်အိုအီဗရာဟင်ကမဲကြလက်ပေါ်တိတ်ကူကျင်းနှံ့မိကြောင်ပြောပါတယ်။ပြည်တွင်းကအကူအညီလိုအပ်နေသူတွေကိုပြပရောက်ပြီးဘယ်လိုအကူအညီပေးနိုင်မလဲဆိုတာပြောပြီးနိုင်ငံလိုအပ်ချက်ကိုဝိုင်းဖြည့်စည်းဖို့ကိုမင်းကိုနိုင် ကဘာကြီးပူနွေးလာမှုကိုမထိန်းချုပ်နိုင်ရင်ဘလို့တက်ရောက်မှုတွေဖြစ်ပေါ်လာနိုင်ပါသလဲ
We are projecting that with a 2 degree warmer world we will have around 189 million people
ဒါတော့စာနာရီခါဘလို့တော့သူလူတန်းပေါင်း190နီးပါးလောက်ရှိလာလိမ့်မယ်ဆိုပြီးတော့ကဘာစာနာရီခါအဖွဲ့ရဲ့အကြီးအကဲကတတိပေးလိုက်တာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်ကဏ္ဍအမေရိကန် EDN အင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရရဲ့လေးလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ပေးမှုတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဒူရီဂီဆိုယောကနှစ်နှစ်ကြာဖမ်းဆီးခြင်းချထားတဲ့အမေရိကန်တရားဟောဆရာအန်ဒရူးဘရန်ဆန်ဟာစနေနေ့ကပြန်လည်လွတ်မြောက်လာပြီဖြစ်ပြီးလွတ်ပြေးသိမ်းမကြခင်ပါပဲသမ္မတဒေါ်နယ်ထရမ့်ကအင်ဂျီတော်မှာလက်ခံတွဲဆုံပါတယ်မစ္စတာဘရန်ဆန်ဟာသမ္မတထရမ့်နဲ့အတူသမ္မတယုံကန်နဲ့မှဒူးထောက်ဝတ်ပြုဆုတောင်းပြီးသမ္မတထရမ့်ကိုသဘာဝလွန်ဉာဏ်ပညာပေးသနာဖို့ဆုတောင်းပေးပါတယ်။ဧဝံဂေလိခရစ်ယာန်တရားဟောဆရာဒူးဖြစ်သူဘရန်ဆန်ကသူလွတ်မြောက်လာရေးအတွက်အမေရိကန်အစိုးရကဒူဂီအစိုးရကိုအပြင်းထန်ပြစ်ဒဏ်ပေးခဲ့တဲ့ပုံကိုလည်းကျေးဇူးတင်စကားပြောပါတယ်။မစ္စတာဘရန်ဆန်ကိုပြန်လွှတ်ပေးတဲ့အတွက်ဒူဂီသမ္မတရီချစ်တိုင်အာရိုဝန်ကိုသမ္မတထရမ့်ကကျေးဇူးတင်ကြောင်းပြောပြီးဒီအတွက်ဘာမှပြန်ပေးရတာမရှိဘူးလို့လည်းဆိုပါတယ်။မစ္စတာဘရန်ဆန်ကိုပြန်လွှတ်ပေးလိုက်ပြီဖြစ်တာကြောင့်အမေရိကန်နဲ့တူရကီကြားတန်တမာရေးတင်းမာနေတဲ့အခြေအနေနဲ့အဆုံးသတ်သွားပါပြီ။မစ္စတာဘရန်ဆန်ဘော်ဒူဂီအစိုးရကတံဖက်ဝါဒနဲ့တချို့လုံမှုဆိုင်ရာဆွဲချက်တွေနဲ့တရားစွဲခဲ့တာဖြစ်ပြီးတော့အပြစ်ရှိကြောင်စီရင်ခံရရင်ထောက်ပံ35နှစ်ထိကြာခံနိုင်ခြေရှိခဲ့တာပါ
။ပျောက်ဆုံးနေတဲ့ sorry သတင်းတော့ဂျမောကာရှော့ဂီရဲ့ကန်ဂျမာတိတ်ပြီးကောင်းပုံမရပဲအသက်ခံလိုက်ရတာဖြစ်နိုင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြောကြားခဲ့ပါတယ်။ဩဇာအာဏာကြီးတဲ့ဆော်ဒီအင်ရှေမင်သားမိုဟာမက်ဘင်ဆယ်မန်နဲ့ပတ်သက်လို့အချက်ကျကျထိထိမိမိဝေဖန်ရေးသားခဲ့တဲ့သတင်းတော့ကာရှော့ဂီဟာတူရကီနိုင်ငံအစ္စတန်ဘူလ်မြို့ဆော်ဒီကောင်စစ်ဝင်ရုံးကိုအောက်တိုဘာလ2ရက်နေ့ကဝင်ရောက်ခဲ့ပြီးနောက်ပျောက်ဆုံးသွားခဲ့တာပါသူအသက်မခံရပါစေနဲ့လို့ပထမဆုံးမျှော်လင့်ချက်ထားခဲ့ပေမဲ့အခုသူတို့ကြားခဲ့တဲ့သတင်းတွေအရတိတ်ပြီးကောင်းတဲ့အခြေအနေမဟုတ်ဘူးလို့စနေနေ့ကအင်ဖြူတော်မှာသတင်းတောက်တွေကိုသမ္မတထရန့်ကပြောဆိုခဲ့ပါတယ်တကယ်လို့ sorry သတင်းတော့ဂျမောကာရှော့ဂီအသက်ခံခဲ့ရတယ်လို့တသက်ပြနိုင်တယ်လို့ဆိုရင်တော့မှ sorry ကိုစစ်လက်နက်ပိုင်းဆိုင်ရာရောင်းချမှုတွေကိုအမေရိကန်ပြည်ထောင်စုကပိတ်ပင်လိုက်မယ်ဆိုရင်ကိုကိုကိုအပြစ်ပေးသလိုဖြစ်နေလိမ့်မယ်လို့သမ္မတထရန့်ကပြောပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းမှာစနေနေ့နေ့လယ်ပိုင်းကလုတဲ့ရွေးကောက်ပွဲမဲဆယ်စီဝင်တစ်ခုကိုတိုက်ခိုက်တာကြောင့်လူ7ဦးထဏ်မှန်းနဲ့တေဆုံးပြီး21ယောက်ဒဏ်ရာရသွားပါတယ်တခါပြည်နယ်မှာဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုအတွင်းတေဆုံးဒဏ်ရာရသူတွေလည်းရဲတပ်ဖွဲ့ဝင်အုပ်နဲ့အာဖဂန်ထောက်လွှမ်းရေး NDS အဖွဲ့ဝင်တူတူကလွဲလို့ဂျန်နယ်လူတွေရာအချက်သားတွေဖြစ်တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဂျင်ဘာဘူးရှိတဲ့ယူကော့ပွဲမှာဝင်ပြိုင်မဲ့အမျိုးသမီးအမတ်လောင်းတူဖြစ်သူနာဇီဖာယူဆူဖီရဲ့မဲဆွဲစည်းရုံးပွဲလာတက်တဲ့လူတွေစုဝေးနေကြချိန်မှာမော်တော်ဆိုင်ကယ်စည်းပေါ်အပြစ်တင်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့တခါပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရခါလီအစားကပြောပါတယ်။အမတ်လောင်းကတော့ထိခိုက်မှုမရှိပါဘူး။ဒီလ20ရက်နေ့မှာဂျင်ဘာဘူးစီစဉ်ထားတဲ့လွတ်တော်ယူကော့ပွဲတွေမှာအမျိုးသမီးလွတ်တော်အမတ်လောင်း400ကျော်ဝင်ရောက်ရှင်ပြိုင်မှုရှိပါတယ်။အမတ်နေရာ249နေရာအတွက်ကိုယ်စားလှယ်ပေါင်း 1,500 ကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အမျိုးသမီးတွေအတွက်လွတ်တော်အမတ်နေရာ68နေရာကိုတည်ချရထားသတ်မှတ်ပေးထားပါတယ်
။ဥရောပမှာရွှေပြောင်းအခြေချနေထိုင်မှုတအူးကိုယူရိုငွေ 2,000 ထိတောင်းယူပြီးမော်တော်ဘုတ်တွေနဲ့တရားမဝင်လမ်းကြောင်းကနေပို့ဆောင်နေတယ်လို့တန်တရားရှိသူ၄ဦးကိုအာဖရိကမြောက်ဘက်ဂန်ယိုရန်စပိန်ပိုင်နယ်မြေရှူတာမှာဖမ်းဆီးခဲ့ကြောင်းစပိန်ရဲအာဏာပိုင်တွေကစနေနေ့ကပြောပါတယ်။အဲ့ဒီမော်တော်ဘုတ်တွေဟာပုံမှန်အားဖြင့်မူရစ်ဆေးကုန်ကူးရာမှာအသုံးပြုခဲ့ဘူးတဲ့မော်တော်ဘုတ်တွေပါ။အခုဖမ်းခံရသူတွေဟာမူရစ်ဆေးမောက်ခိုးကူးရာမှာပတ်သက်ခဲ့ဘူးတဲ့သူတွေဖြစ်ပြီးနီးလန်းပြောင်းဖို့ဆုံးဖြတ်ခဲ့သူတွေလား ဒါမှမဟုတ်သူတို့အလုံးမှာသုံးဖို့တက်တက်မော်တော်ဘုတ်တွေကိုရယူခဲ့တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီဖန်စီခံထားရတဲ့၄ဦးဟာရှူတားမြို့မှာတရားမဝင်မှောင်ခိုလုပ်ငန်းလုပ်နေတဲ့ဂိုင်းအဖွဲ့ကိုဥဆောင်နေသူတွေဖြစ်ရဲဘက်ကဆွဆွဲထားပါတယ်။မြေရဲပင်လယ်ကိုဖျက်ပြီးမော်ရိုကိုနိုင်ငံမြောက်ပိုင်းကစပိန်ပိုင်နယ်မြေမှာရောက်နေပြီးသားဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံသားတွေကိုဒီလူတွေကစပိန်နိုင်ငံထဲခိုးသွင်းပေးခဲ့တာလို့ဆွဆွဲထားပါတယ်ရှင်
။ VOA American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335ไบโอมีดา40กิโลเฮิรตซ์9833ญาไบโอมีดา48กิโลเฮิรตซ์6753ญาเนดุติยานาเยวะมาไลเลมีดา190กิโลเฮิรตซ์1505โรกานิทุ่ลื่นไปနေပါတယ်มะเน6นาฬิกานี9นาฬิกาที่เปลี่ยนแลทุ่ลื่นจักก็တော့ไบโอมีดา20 25 32ตุกานิพั้นอยู่นาเซน
นะยูริกานี่ตะนูนี่มะเน่เผ่ตะนูนี่ကိုได้เสร็จแลทุ่ลื่นနေပါတယ်มาเลเซียနိုင်ငံကထင်ရှားတဲ့နိုင်ငံကောင်းဆောင်ဒူးဖြစ်သူအန်ဝါอิบราฮิมဟာစနေနေ့ကကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မဲရလက်ပေါ်ကျင်းတဲ့အကြောင်းသတင်းတော်တွေကိုအခုလိုပြောပါရစေ
။ I'm of course extremely pleased and humbled by the results.
ရလက်နဲ့ပတ်သက်လို့ဝန်ကြောမှုမရှိဘဲကျွန်တော်သိကိုကျင်းတတ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတည်းကပူပြီးအားရဖို့ကောင်းပါတယ်။အဲဒီတုန်းကထောက်ခံမဲ့အရေအတွက် 48.2 ရာခိုင်နှုန်းရှိခဲ့ပေမဲ့အခုဒီချိန်မှာ80ရာခိုင်နှုန်းထိထူးထူးခြားခြားထောက်ခံမဲ့အရေအတွက်ရခဲ့တာပါလို့အန်ဝါ Ibrahim ကပြောပါရစေ။မစ္စတာအန်ဝါဟာတနင်္လာနေ့မှာလွှတ်တော်အမတ်ကြီးကျန်းသစ္စာကျေးဇူးမှာဖြစ်ပြီးလွှတ်တော်ပြုပြင်ပြောင်းလဲရေးအာရုံစိုက်လို့ဆောင်သွားမယ်လို့ကြေညာပေးထားတာကိုထပ်ပြီးအာမခံပြောဆိုသွားပါတယ်။ဒိန်နူချင်းဆက်ဆံနေဆိုတဲ့ဆွဲချက်နဲ့ထောင်နဲ့ချမှတ်ခံခဲ့ရတဲ့အန်ဝါ Ibrahim ဟာပြီးခဲ့တဲ့မေလကမှပြန်လွတ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလအထူးရွေးကောက်ပွဲမှာအဲ့ဒီအချိန်အချင်းကြနေတဲ့အန်ဝါနဲ့အချိန်ကသူ့ကိုအချင်းချခဲ့ဘူးသူမဟာဒီယာမိုဟာဘတ်တို့ညွန်ပေါင်းဖွဲ့ရွေးကောက်ပွဲဝင်လာမှာအနိုင်ရပြီးတဲ့နောက်မဟာဒီယာဝန်ကြီးချုပ်ဖြစ်လာပြီးမလေးရှားဘီရင်ရဲ့ပြစ်ဒဏ်ငြင်းခွင့်နဲ့ပြန်လွတ်လာတာပါ။ကမ္ဘာ့အကြီးဆုံးအစိုးရအဖွဲ့ခေါင်းဆောင်အနေနဲ့အသက်63နှစ်အရွယ်မှာဝန်ကြီးချုပ်ထပ်ဖြစ်လာတဲ့မဟာဒီယာမိုဟာမက်ကဝန်ကြီးချုပ်ဖြစ်တတ်တန်းနှစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်အန်ဝါကိုလွှဲပေးမယ်လို့ကြေညာပေးထားပါတယ်
။တီရင်းကူညီလိုအပ်နေသူတွေအတွက်ပြည်ပရောက်မြန်မာတွေဘလို့အကျိုးပြုနိုင်မလဲဆိုတဲ့သတင်းစကားတွေပေးခြင်းအပြင်အမိဇာတိညီလိုအပ်ချက်တွေကိုဝိုင်းဝန်းဖြည့်ဆည်းဖို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကသူ့ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွင်တိုက်တွန်းပြောကြားခဲ့ပါတယ်။ဆရာအော်ပီတန်နဲ့အတူအမေရိကန်ပြည်နယ်အနှံ့အပြားစာပေဟောပြောပွဲခီးစဉ်အဖြစ်မေရီလန်းပြည်နယ်မှာစနေနေ့ညနေပိုင်းဟောပြောပွဲအစီအစဉ်မတိုင်ခင်ပြည်ပရောက်မြန်မာမိသားစုတွေအနေနဲ့မြန်မာနိုင်ငံအတွက်အကျိုးပြုနိုင်ရေးနဲ့ပတ်သက်လို့ VOA ကသူကအခုလိုပြောခဲ့ပါတယ်။
ဒီမှာကရောက်နေတဲ့လူတွေကအမျိုးမျိုးအစားအစာရှိတယ်ကွာဒီနိုင်ငံသားဖြစ်သွားတဲ့လူရှိတယ်အစိမ်းအောင်ကတိုင်ထားတဲ့လူရှိတယ်တခြားသောအစ်စ်နေနေကြတဲ့လူတွေလည်းရှိကြတယ်အဲ့တော့အကုန်လုံးကိုကျွန်တော်တို့ကတခွန်းနဲ့တူအောင်ပြောလို့မရဘူးဒါဆိုလို့သူတို့မှာစိတ်စေတနာရှိတယ်လုပ်ပေးနိုင်ရင်အားကြတော့အကန့်အသတ်ရှိတယ်အဲ့တော့ကျွန်တော်တို့ပြောတာကတော့ဒီမှာဆွေးနွေးပြီးတိုင်းမှာအဆုံးတိုက်ရင်တိုက်ပြီကိုအပြီးပြန်လာပါမပြန်လာပါနဲ့ဆိုတော့ယတိပြမပြောပါဘူးတဲ့နေရာရောက်ရောက်ကိုယ့်ရဲ့မွေးရဇာတိမျိုးကိုဘလို့အကျိုးပြုနိုင်မလဲဆိုတဲ့အချက်ကိုသာလည်းတင်ပြကားပေးပါပုံမှန်ရှိတဲ့လိုအပ်နေတဲ့လူတွေနဲ့တိရညာချိတ်ဆက်ပေးမယ်ကျွန်တော်တို့လည်းလက်တွဲလို့ရသလောက်တွဲမှာပေါ့ဗျာအဲ့ဒါကိုပဲကျွန်တော်တင်ပြကားပေးပါတယ
်ဒါပြင်အရင်စစ်ဆွေးရခက်ကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြပကိုထွက်ခွာခဲ့ရတဲ့အနေနဲ့မြန်မာနိုင်ငံကိုအခုချိန်ပြန်လာဖို့မှာအကန့်အသတ်တွေမရှိတဲ့ပေဂုံတိုက်ခါရှိရှိချောချောမွေ့မွေ့ဖြစ်နိုင်ရေးတက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဆောင်ရွက်ဖို့လိုအပ်နေသေးကြောင်းကိုမင်းကိုနိုင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအတွင်းကိုမင်းကိုနိုင်နဲ့ဆရာအော်ပီဂျေရိုနှစ်ဦးရဲ့စာပေဟောပြောပွဲခီးစဉ်တွေအတွက်ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ဂုံကြီးအဖွဲ့ခွဲတွေကတာဝန်ယူစီစဉ်ခဲ့တာဖြစ်ပြီးကယ်လီဖိုးနီးယား၊ဝါရှင်တန်၊အင်ဒီယားနာ၊ကန်တက်ကီ၊နယူးယောက်၊မေရီလန်းအပါအဝင်ပြည်နယ်ပေါင်း၈ခုမှာမြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးဟောပြောခဲ့ပါရယ်ရှင်
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာငင်းပွားနေတာကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လိမ့်မယ်ဆိုတဲ့သတိပေးချက်တွေကိုအမေရိကန်ဗန္ဒာရေးဝန်ကြီးစတီဗန်မနူချင်ကစနေနေ့မှာပယ်ချလိုက်ပါတယ်။တရုတ်နိုင်ငံကိုပိုးပြီးတော့ဖွင့်ပေးအောင်တွန်းအားပေးတာကအားလုံးအတွက်ကောင်းလာမယ့်ကိစ္စဖြစ်တယ်လို့ဝန်ကြီးမနူချင်ကဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာငင်းပွားထိတဲ့ဖြစ်တဲ့အခြေအနေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့အပြည်ဆိုင်ရာငွေကြေးရှာမှုငွေဖွဲ့ IMF ကအင်ဒိုနီးရှားနိုင်ငံပါလီကျွန်းမှာဒီသတင်းပတ်လုတဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသတိပေးထားတာပါ။ဒီနေ့နဲ့နောက်နေ့ကမ္ဘာဖွံ့ဖြိုးတိုးတက်မှုလုံးရောကြလိမ့်မယ်လို့လည်း IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဝန်ကြီးမနူချင်းကတော့တရုတ်အနေနဲ့ပို့ပြီးတော့မျှတတဲ့ကုန်သွယ်ရေးလုပ်နည်းတွေကိုချမှတ်လို့ဆောင်ဖို့တွန်းတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကတရုတ်ပေါ်ကုန်သွယ်ကုန်တွေချမှတ်တာကနေစန့်ကျင်မဲ့အကျိုးသက်ရောက်မှုဖြစ်လာမယ်လို့ဘာလီကျွန်းအစည်းအဝေးမှာသတင်းထုတ်တွေကိုပြောသွားပါတယ်
။အမေရိကန်ပြည်ထောင်စုရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်မှာတင်အားကြီးရဲ့ တင်းအားကြီးတဲ့ Hurricane Michael တိုက်ခတ်သွားခဲ့ပြီးတဲ့နောက်ရာနဲ့ချီပျောက်ဆုံးနေတဲ့သူတွေရှိနေတဲ့နေရာကိုရှာဖွေကယ်ဆယ်ရေးစေနာဝန်ထမ်းတွေတွေ့ရှိခဲ့ပါတယ်ရှင်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နယ်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာအစီအစဉ်ကအခုလက်ရှိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းအတန်လွင့်ကြိမ်တဲ့ဒီပြန်နေစစ်မှာဖမ်းယူနားဆင်နိုင်ကြပါတယ်။အခုအရင်ဆုံးသတင်းတော်တပုတ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာရာသီဥတုပြောင်းလဲမှုဟာစိုက်ပျိုးရေးကဏ္ဍပေါ်ဆိုးရွားတဲ့တက်ရောက်မှုရှိလာမှာဖြစ်ပြီးတော့လူတွေအတွက်စားနပ်ရိက္ခာဖူလုံမှုအပိုင်းမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးလိုက်ပါတယ်။ကမ္ဘာကြီးပူလွင်းလာမှုကိုထိန်းချုပ်ဖို့အတွက်အရေးယူလှုပ်ဆောင်မှုမရှိဘူးဆိုရင်တော့ကမ္ဘာတဝန်းမှာငတ်မုတ်ခေါမမှုအကြီးကျယ်ပိုများလာမယ်လို့လည်း WFP ကခန့်မှန်းထားပါတယ်။ဂျနီဗာကနေလီဇာရှလင်းပြဖို့ထားတဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
ပဋိပက္ခတွေနဲ့ဥရုယာစီဆိုင်ရာသဘာဝဘေးရန်တွေပိုများလာတာကြောင့်ကမ္ဘာတဝန်းငတ်မုတ်ခေါင်းပေါင်းမှုရော့ကျသွားရေလူဆောင်ချက်တွေမှာတိုးတက်မှုရဖို့အခက်အခဲကြုံနေရတယ်လို့ WFP ကသတိပေးပါတယ်။ဆိုးရွားတဲ့စားနပ်ရိက္ခာပြတ်တောက်မှုတန်ကိုခံစားနေရသူအရေအတွက်ပိုပြီးများလာတယ်ဆိုတာဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ် WFP ကပြောပါတယ်။ဒီနှစ်အတွင်းအစာရေစာငတ်မုတ်ခေါင်းပေါင်းသူအရေအတွက်820တန်းအထိရှိလာတာကြောင့်အရင်နှစ်ကတည်းကစာရင်70တန်းကျော်ပိုများလာတာပါဥရုယာတီကြောင့်ဖြစ်တဲ့သဘာဝဘေးရန်အခြေအတွက်ဟာ1990ပြည့်နှစ်တွေကတည်းကဆိုရင်နှစ်ဆကျော်ပိုများလာတယ်လို့ WFP ရဲ့ဥရုယာတီနှင့်သဘာဝဘေးရန်တွေရှော့ချရေးဆိုင်ရာအကြီးအကဲဂါနိုလာဂန်ဒါကပြောပါတယ်ဆိုးရွားတဲ့ယာတီဥရုအခြေအနေကြောင့်နေရက်ဆွန့်ခွာသူအခြေအတွက်ပိုများလာပြီးငတ်မုတ်ခေါမသူအခြေအတွက်ပိုတိုးလာစီပြီးတော့ကဘာကြီးအပူချင်းမြင့်တက်လာနေတာနဲ့အမျှအခြေအနေပိုဆိုးလာမယ်လို့ဂါနိုလာဂန်ဒါက VOA ကိုပြောပါတယ
် We are projecting that with a 2 degree warmer world we will have around 189 million people
တဘာကြီးက2 degree ပိုပြီးပူနွေးလာမယ်ဆိုရင်စားနပ်ရိက္ခာမလုံလောက်ဘူးအရေအတွက်ဟာ189သန်းပတ်ဝန်းကျင်ရှိလာမှာဖြစ်ပြီးဒီကနေ့ရှိနေတဲ့အရေအတွက်ထက်ပိုများလာပါလိမ့်မယ်4 degree သာပိုများလာမယ်ဆိုရင်တော့နတ်မောခမောက်သူအရေအတွက်စံတထောင်ကျော်သွားမှာဖြစ်ပါတယ်ဘယ်လိုအရေးယူလှုပ်ဆောင်မှုမှမရှိဘူးဆိုရင်အဲ့လောက်အပူချိန်တိုးလာနိုင်မှုဖြစ်နိုင်ခြင်းရှိနေပါတယ်။ဒါကြောင့်ရာသီဥတုပြောင်းလဲမှုကိုစောစောစီးစီးအခိုင်အမာကင်တွဲဖြစ်ရှင်းလှုပ်ဆောင်ဖို့စိတ်ကိုအရေးကြီးနေပါတယ်
။စားနပ်ရိက္ခာထုတ်လုပ်စုဆောင်မှုအပိုင်းမှာဆုံးရှုံးမှုနဲ့ပျက်စီးမှုအများပြားဟာမိုးခေါင်ရေရှားတာကြောင့်ရင်အာဖရိကတိုက်မှာဖြစ်ပျက်တဲ့သဘာဝဘေးရန်တွေအများစုရဲ့အကြောင်းဖြစ်တယ်ဆိုတာကုလသမဂ္ဂအဖွဲ့အစည်း6ခုကပြုစုထုတ်ပြန်တဲ့ဒီနှစ်အတွက်ကမ္ဘာတဝန်းစားနပ်ရိက္ခာပူလုံမှုနဲ့အာဟာရဆိုင်ရာအခြေအနေအစီရင်ခံစာပါကိန်းဂဏန်းတွေကပြနေပါတယ်။ဥရုယာသူပြောင်းလဲမှုကြောင့်မိုးခေါင်ရေရှားတဲ့အတွက်ငတ်မုတ်ခေါင်းပေါင်းမှုဒဏ်ခံစားရသူအရေအတွက်ဟာအထူးသဖြင့်အာဖရိကနဲ့လက်တင်အမေရိကဒေသတွေမှာပိုများလာနေတယ်လို့လာဂန်ဒါကပြောပါတယ်။အာရှဒေသမှာမကြာသေးခင်ကရတဲ့ဒုတက်မှုကြောင့်ကမ္ဘာငတ်မုတ်ခေါင်းပေါင်းမှုကိုရှော့ချနိုင်ခဲ့ပေမယ့်အဲ့ဒီလမ်းကြောင်းဟာတိတိတသားနှေးကွေးသွားပြီလို့ကနူလာကန်ဒါကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီလေနောက်ထပ်သတင်းတော်တစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်တာလီဘန်နဲ့အမေရိကန်တို့ဟာအာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးအတွက်ဓာတ်ရိုက်ဆွေးနွေးမှုရရှိလုပ်ဆောင်သွားကြဖို့အတွက်သဘောတူညီလိုက်ကြပါတယ်နှစ်ဖက်ကိုယ်စားလှယ်တွေကကာတာနိုင်ငံမှာတောက်ကြနေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်တာလီဘန်တွေဘက်ကလည်းအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်အစ္စလာမဘက်ကနေ VOA သတင်းတော်အယက်ဂူပီပိုထားတဲ့သတင်းတော်ကိုဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့အကြားဆွေးနွေးပွဲအစ်စ်တကြဒီဘက်တွင်မှာပဲကတားနိုင်ငံမှာပြုလုပ်ခဲ့ကြပြီး18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးဆွေးနွေးညှိနှိုင်းမှုဆက်လက်လှုပ်ဆောင်သွားဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ဆွေးနွေးပွဲအကြောင်းကြေညာရင်တာလီဘန်ပြောခွင့်ရသူကနောက်၃လမပြည့်ခင်ဒုတိယတကြဆွေးနွေးမယ်လို့ဆိုပါတယ်အာဖဂန်မျိုးပေါ်မှာနိုင်ငံခြားတပ်ဖွဲ့တွေရောက်ရှိနေခြင်းဟာစစ်မှန်တဲ့ကြီးကြီးရရှိဖို့အတွက်အဓိကအတားအဆီးတစ်ခုဖြစ်နေကြောင်းအမေရိကန်ကိုယ်စားလှယ်တွေကိုပြောကြားလိုက်တယ်လို့လည်းအာဖဂန်အဖွဲ့ကဇိုင်ဘီလူလာမူဂျာဟစ်က VOA အပါဝင်နိုင်ငံခြားသတင်းဌာနတွေစီပေးပို့တဲ့ကြီးညာချက်မှာဖော်ပြထားပြီးတော့အခုလိုဆက်လက်ရေးသားထားပါတယ
်။အာဖဂန်နစ္စတန်ဟာအစ္စလာမ်နိုင်ငံတစ်ခုဖြစ်တယ်။သူတို့ကိုယ်ပိုင်အစ္စလာမ်စံနှုန်းတွေနဲ့ယဉ်ကျေးမှုရှိတယ်။ စစ်မှန်ပြီးအာဖဂန်တနိုင်ငံလုံးလွှမ်းခြုံတဲ့ပြည်လည်မှုရရှိရေးအတွက်ဒါကိုဆွတ်ဆွတ်မြတ်မြတ်မှတ်ထားဖို့လိုတယ်လို့တာလီဘန်ဆက်ဆက်ရေးအဖွဲ့အကြီးကဲစတန်နက်ဇာယ်ကအမေရိကန်ကုသလေတွေကိုအလေးထားပြောကြားခဲ့ပါတယ
်ကတ္တမာတာလီဘန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုအမေရိကန်အစိုးရအတည်ပြုခြင်းမရှိသေးသလိုညှင်းဆိုခြင်းလည်းမရှိပါဘူးဒီလိုအမေရိကန်နဲ့တာလီဘန်တို့တိုက်ရိုက်တွေ့ဆုံခဲ့တဲ့ဆိုတဲ့ကိစ္စတွေဟာသမ္မတဒေါ်နယ်ထရမ့်ကတာလီဘန်သဘုံနဲ့အာဖဂန်အစိုးရတို့အကြားညီညာရေးဆွေးနွေးကြဖို့ထပ်မံတွန်းအားပေးနေချိန်မှာဖြစ်ထွန်းလာတာပါအာဖဂန်ပြန်လည်စစ်မြေကြီးအမေရိကန်အထူးကိုယ်စားလှယ်အာဖဂန်နိုင်ငံဘွားခလီဇတ်ဟာဒေသတွင်းနိုင်ငံအနှံ့ခီးထွက်ပြီးကာဘူးမြို့ကိုလည်းရောက်ခဲ့ပါတယ်သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ပြောခွင့်ရဟက်ဇာနယူးယောက်ကအခုလိုပြောခဲ့ပါတယ
်မတို့ဘက်ကခီးစဉ်တိုင်းဟာရှေ့ကိုတိုးတက်မှုဖြစ်ထွန်းနေပါတယ်အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကတော့အာဖဂန်ကပဲဥဆောင်ရမှာပါအာဖဂန်တို့ကိစ္စပါအမေရိကန်ဆွေးရကထောက်ခံအားပေးပါတယ
်အမေရိကန်ဟာအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ကမကထပြုလုပ်ပေးဖို့အစဉ်သင့်ရှိတယ်ဆိုတာအစဉ်သဖြင့်ပြောလာခဲ့တာပါဒါပေမဲ့အာဖဂန်အချင်းချင်းဖြစ်တဲ့တာလီဘန်တို့နဲ့အာဖဂန်အစိုးရတို့ကပဲဆွေးနွေးကြမှာဖြစ်တယ်လို့ဆိုထားပါတယ်တာလီဘန်တို့ဘက်ကတော့အမေရိကန်ရုပ်သေးဖြစ်တဲ့ကာဘူးအစိုးရနဲ့တိုက်ရိုက်မဆွေးနွေးနိုင်ဘူးလို့ညှင်းဆန်ထားတာလည်းဖြစ်ပါခင်ဗျာ
ဒါကတော့ဥကြောစံတာတင်ပြတော့တာပဲဖြစ်ပါတယ်။သတင်းတော်တွေကတော့ဒီလောက်ပါပဲ။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အရင်ဦးဆုံးကတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ကိုညာဝဲအောင်ကအကူအညီပြီးတော့တင်ဆက်ပေးထားပါရခင်ဗျာ
။ဒီဟုတ်သမ္မတရှီချင်းပင်2013စက်တင်ဘာလကကဇစ်စတန်နိုင်ငံမှာမင်ကွန်းပြောစဉ်ခစ်တစ်ပိုလန်မှာစီးပွားရေးရပ်ဝင်းကိုအတူတကွတည်ဆောက်ဖို့ပြောပါတယ်။အော်တိုဘာလရောက်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာမင်ကွန်းပြောတော့ခစ်တစ်ပင်လယ်ပိုလန်မှာကြီးကိုအတူတကွတည်ဆောက်ကြဖို့ပြောပါတယ်။အဲ့ဒီအဆိုနှစ်ခုကိုပေါင်းစပ်ပြီးရပ်ဝင်းတစ်ခုလမ်းတစ်ခုဆိုတဲ့စီမံကိန်းကြီးပေါ်ထွက်လာပါတယ်။ရပ်ဝင်းလမ်းကြောင်းစီမံကိန်းသို့မဟုတ်ခစ်တစ်ပိုလန်မှာစီမံကိန်းလို့လည်းခေါ်ပါတယ်။စီးပွားရေးရပ်ဝင်းဟာတရုတ်ပြည်ကနေအာရှအလယ်ပိုင်းတောင်ပိုင်းနဲ့ဥရောပအထိပါပဲစီးပွားရေးလမ်းကြောင်းဟာအရှေ့တောင်အာရှပါရှားပင်လယ်ကွေ့ဒေသအာဖရိကမြောက်ပိုင်းနဲ့ဥရောပအထိဖြစ်ပါတယ်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာလေးနိုင်ငံစီးပွားရေးဇင်းညာနဲ့တရုတ်အင်ဒိုနီးရှားဇင်းညာမှာမြန်မာပါဝင်ပါတယ်ရပ်ဝင်းလမ်းကြောင်းစီမံကိန်းရဲ့ဥတီချက်၅ခုမှာအခြေခံအဆောက်အုံဆက်သွယ်မှုဟာပထမဖြစ်ပါတယ်ကလန်ရထလန်ရေချောင်းလန်လေချောင်းလန်ပိုက်လိုင်းလမ်းချောင်းစတာတွေဆက်နွယ်ပေါင်းစပ်ရေးဖြစ်ပါတယ်ဒါကိုအကောင့်ထဲပေါ်ဖို့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘန်ကူတည်ထောင်ထားပါတယ
်တရုတ်ကမတ်ဒီငွေဒေါ်လာတန်း4000ထည့်တဲ့နိုင်ငံစုံပတ်ဝန်းကျင်ဘဏ်ဖြစ်ပါတယ်မြန်မာကဒေါ်လာ265တန်းအစုရှယ်ယာထည့်ဝင်ထားပါတယ်လိုရင်းလိုသလိုတရုတ်စီကချင်းနိုင်အောင်ဖန်တီးထားပုံရပါတယ်ဖုံမျိုးရေးရာမဟာဗျူဟာနဲ့ policy ဘိုင်းမှာညှိနှိုင်းဆောင်ရွက်ရေးဟာရဝန်းလမ်းကြောင်းရဲ့ဒုတိယဥတီချက်ဖြစ်ပါတယ်။ကုန်သွယ်မှုအစဉ်ပြေရေးဟာတတိယဥတီချက်ဖြစ်ပါတယ်။စတုတ္ထဥတီချက်ကတော့ဗဏ္ဍာရေးပေါင်းစည်းဆက်နွယ်မှုဖြစ်ပြီးပြင်စမဥတီချက်ကပြည်သူအချင်းချင်းခင်မင်ရင်းနှီးရေးဖြစ်ပါတယ်။အချင်းချင်းပြောရရင်တော့ရဝန်းလမ်းကြောင်းစီမံကိန်းဟာတရုတ်ရဲ့ကုန်သွယ်ရေးနယ်ပယ်အခြေခံအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံပေါင်း66နိုင်ငံပါဝင်ပြီးဒေါ်လာတန်း4တန်းရင်းနှီးမြှုပ်နှံမဲ့စီမံကိန်းကြီးဖြစ်ပါတယ
်။ကမ္ဘာလူဦးရေ80ရာခိုင်နှုန်းပါဝင်တဲ့စီမံကိန်းကြီးဖြစ်လို့ဘယ်လိုပုံစံပေါ်ထွက်လာမယ်ဆိုတာခန့်မှန်းနိုင်ဖို့ကြိုးခဲ့ပါလေ။ရေရှည်မှာအမေရိကန်စီးပွားရေးအင်ပါယာနဲ့ပြိုင်ဘက်ဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါသေး။ကမ္ဘာစီးပွားရေးမှာတရုတ်ပါဝင်တဲ့ပမာဏဟာ1995မှာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့နောက်အနည်း20ကျတဲ့အခါ15ရာခိုင်နှုန်းအထိတိုးဝလာပါတယ်။ဒီလိုအရှင်အဟုန်နဲ့ကြီးထွားလာတဲ့တရုတ်စီးပွားရေးအတွက်ရဝင်းလမ်းကြောင်းစီမံကိန်းကိုတည်ထွင်လိုက်တာဖြစ်တယ်လို့ကမ္ဘာ့ပန်အုပ်စုပညာရှင်ပေါ်လိုဘက်စလိုကလွန်ခဲ့တဲ့ဇွန်လကစာရင်းရေးပါတယ်။ရဝင်းလမ်းကြောင်းကနိုင်ငံတွေဟာတရုတ်နဲ့ပြန်ဆိုင်ရောင်းဝယ်ကြရမှာမို့ပြည်တွင်းစီးပွားရေးမှာပြုပြင်ပြောင်းလဲနိုင်မှုတွေမလွဲမသွေပြုလုပ်လာရမယ့်အကြောင်းသုံးသပ်ထားတာဖြစ်ပါတယ်။
တရုတ်နဲ့ပို့ကုန်ခြင်းဆင်တူကြတဲ့ဗီယက်နမ်၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေဟာတရုတ်နဲ့ဓာတ်ရိုက်ရှင်ပြန်ရမယ့်အခြေအနေကိုရောက်လာပါတယ်။တနည်းဆိုရရင်တော့ပို့ကုန်ဈေးကွက်လူပတ်တွေဖြစ်လာနိုင်ပါတယ်။တရုတ်ကုန်ထုတ်လုပ်ငန်းမှာ စက်ရုပ်လုံသားအသုံးပြုမှုများပြားလာရင်တရုတ်ကိုရှင်ပြိုင်နိုင်ဖို့ခက်ခဲလိမ့်မယ်လို့ဆိုပါတယ်။အဲ့ဒီအခါမှာပြည်ရင်းစည်းဝါးရေးမှာပြုပြင်ညှိနှိုင်းမှုတွေလှုပ်လာရပါလိမ့်မယ်။မလှုပ်နိုင်ရင်တော့တိုင်းပြည်ဟာတရုတ်နဲ့ရှင်ပြိုင်နိုင်စွာနှဲပါသွားပါလိမ့်မယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊မွန်ဂိုလီးယား၊အီရန်စတဲ့နိုင်ငံတွေမှာတော့တရုတ်ပစ္စည်းအများအပြားတင်သွင်းနေပေမဲ့တရုတ်နဲ့ပို့ကုန်ခြင်းမတူတာကြောင့်ပြိုင်ဆိုင်မှုပြင်းထန်စရာအလားအလာနေတယ်လို့ကမ္ဘာ့ဘဏ်ပညာရှင်တွေကသုံးသပ်ထားပါတယ
်။စီးပွားရေးဆက်နွယ်ပေါင်းစပ်မှုများလေလေပြိုင်ဆိုင်မှုကလည်းများလေလေဖြစ်လာတာမို့ကုန်ထုတ်လုပ်မှုစနစ်မှာအပြောင်းအလဲပြုပြင်ညှိနှိုင်းမှုတွေလုပ်လာရပါတယ်။ပြိုင်ဆိုင်တဲ့ကုန်စည်စည်းကိုလိုက်ပြီးအလုပ်သမားကိုလေ့ကျင့်သင်ကြားမှုအလုပ်သမားအင်အားခွဲဝေတုံ့ဆွဲမှုစတာတွေလုပ်လာရပါတယ်။တရုတ်ရဲ့ပြန်ဆိုင်မှုအင်အားကိုတုံ့ပြန်နိုင်အောင်ပြည်တွင်းစီးပွားရေးမှာပြန်လည်ညှိနှိုင်းရတဲ့ရေးစကားဟာလေတိုးပွားလာနိုင်တယ်လို့ပေါ်လိုဘတ်စထိုကခန့်မှန်းပါတယ်လောလောဆယ်မှာတော့ဗီယက်နမ်မလေးရှားနဲ့ဖိလစ်ပိန်၊ထိုင်းနဲ့အင်ဒိုနီးရှားဟာတရုတ်ရဲ့ပြန်ဆိုင်မှုတွေကိုတွေ့နေရပါတယ်ရန်ဝင်းလမ်းကြောင်းအတွက်အခြေခံအဆောက်အုံတည်ဆောက်တဲ့အတွက်မြန်မာပြည်သူတန်း20ကျော်မိခိုအားထားနေတဲ့သဘာဝအရင်းအမြစ်တွေပြစီသွားမှာကိုအရတအဖွဲ့တွေကစိုးရင်ပူပန်နေကြကြောင်းဖေဖော်ဝါရီလ27ရက်နေ့ထုတ်မြန်မာ Times မှာ No Betty Han ကတင်ပြထားပါတယ်။ဒါကြောင့်ရဝင်းလမ်းကြောင်းနဲ့တရုတ်မြန်မာစီးပွားရေးဇင်းမြန်တိဆောက်ရာမှာပြည်သူ့ဘဝရည်တည်ရေးအတွက်လိုအပ်တဲ့သဘောဝပတ်ဝန်းကျင်ကိုမတိခိုက်ဖို့အလွန်အရေးကြီးတယ်လို့အရတအသင်းအဖွဲ့တွေကယူဆနေကြပါတယ်ခင်ဗျာ။
ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့ဥအောင်ခင်ရဲ့မြမအကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian အတုံးလုံးအင်္ဂလိပ်စာတင်ကန်းစာပို့ချချက်ကိုနားဆင်နေမှာပဲခင်ဗျာ
။ဒီတင်ပါ English Breakfast Ganda မှာပါမုံလို့ဒီပေးရတဲ့ bread ကိုခြေခံနေidiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
bread winner
ဖြစ်ပါတယ်စာလုံးပေါင်းက bread bread ကပါမို့ winner winner ကအနိုင်ရရှိသူဒါမှမဟုတ်ရှာဖွေနိုင်သူဖြစ်ပြီးစကားတစ်ခုနဲ့တိုက်ရိုက်ဒီပေကပါမို့ကိုအနိုင်ရသူပါမို့ကိုရှာဖွေနိုင်သူဖြစ်ပါတယ်ကျမတို့မြန်မာလူမျိုးတွေနေ့စဉ်အဓိကအစားအစာဖြစ်တဲ့ထမင်းလိုပဲbread ဆိုတဲ့ပါမုတ်ဟာအနောက်နိုင်ငံတွေမှာနေ့စဉ်စားသုံးတဲ့အဓိကစားစာဖြစ်တာမို့ bread ကိုဒီနေရာမှာမိသားစုဝင်ဝင်မိသားစုစားဝင်နေရေးအဖြစ်တင်စားသုံးထားတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးနှုန်းရဲ့ idiom အသေးပဲကတော့မိသားစုဝင်ဝင်ကိုအဓိကရှာဖွေပေးနိုင်သူဖြစ်ပါတယ်။ကျမတို့မြန်မာမှာထမင်းငတ်မယ်ထမင်းအိုးကွဲမယ်စသဖြင့်နေ့စဉ်ဘဝရှင်သန်ရေးကိုထမင်းနဲ့တင်စားသုံးနှုန်းတာတွေလည်းရှိပါတယ်။စင်လာရတော့ bread winner ဟာအိမ်တောင်ဦးစီးဖြစ်တဲ့အမျိုးသားတွေကိုဆူလိုခဲ့ပေမဲ့လို့လေချက်တဲလာတဲ့ခုခေတ်တွေမှာတော့မောင်ရောမယ်ပါအလုပ်ထွက်လို့မှမိသားစုစားဝတ်နေရေးဖူလုံမဲ့အခြေအနေဖြစ်တဲ့အတွက်ကြောင့် bread winner ဟာအခုခေတ်မှာတော့မောင်ရောမယ်ကိုပါတင်စားပြောလာကြပြီဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ My sister Mary works two different jobs. Ever since her husband got injured in a car accident, she has been the breadwinner in the family.
ကျွန်တော်ညီမမေရီဟာသူ့ခင်မွန်ကားတိုက်ခံရလို့ဒဏ်ရာရခဲ့ခြင်းကစလို့အလုံးအခုလုံနေရရှာတယ်။သူဟာမိသားစုဝင်ဝေကိုအဓိကရှာဖွေပေးနေသူဖြစ်တယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
My sister Mary works two different jobs. Ever since her husband got injured in a car accident, she has been the breadwinner in the family.
ဆက်လက်တင်ပြပေးမယ် idiom အသုံးကတော့
bread basket
ဖြစ်ပါတယ်။စာလုံးပေါင်းက bread bread ကပါမို့ basket basket ကချင်းနှောင်းဖြစ်ပြီးစကားလုံးရဲ့တိုက်ရိုက်ဒီပဲကပါမို့ချင်းနှောင်းဖြစ်ပါတယ်။ပါမုတ်ဟာအနောက်နိုင်ငံတွေရဲ့အဓိကအစားအစာဖြစ်တယ်လို့ပါမုတ်ဖောက်ရမှာသုံးတဲ့ဂျုံကိုအဓိကစိုက်ပျိုးတဲ့ဒေသတွေကိုလည်း bread basket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ idiom ဆိုရဲတော့ဒီဘက်ကတော့စပကြီးဒေသကိုဆိုလိုပါတယ်။ နိုင်ငံနိုင်ငံမှာအဓိကစားသုံးတဲ့ကောက်ပဲတိနှံစိုက်ပျိုးရာထွက်ရာဒေသကိုကြီးညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာတော့အီယာဝတီတိုင်းကိုစပကြီဒေသဖြစ်ကြီးညွှန်းတယ်လို့အမေရိကန်ပြည်ထောင်စုမှာတော့အနောက်လေပိုင်းပြည်နယ်တွေကို bread basket ရဲ့လို့ကြီးညွှန်းသုံးတာဖြစ်ပါတယ်။
The Delta area is the breadbasket of Myanmar.
ဒီပါကျွန်းပေါ်ဟာမြန်မာနိုင်ငံရဲ့စပကြီဒေသဖြစ်ပါတယ်လို့ကြိပေးရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Delta area is the breadbasket of Myanmar.
ခုဆက်လက်တင်ပြပေးမယ် ATM အသုံးကတော့
To know which side of the bread is buttered.
ဖြစ်ပါတယ်။စာလုံးပေါင်းကTO2 KNOW to Noga Tishida WHICH which SIDE side which side ga bebeka THE the BREAD the bread ga pamo IS is BUTTERED is buttered ga thoba thotha bi phit bi zagadu tuk khu ye dai yai debe ga pamo ye bebe chan ma thoba thotha de so ra go ti bu lu de lo debe ya ba de ပါမုတ်စားမယ်ဆိုရင်ထောပတ်တုတ်စားလို့ရှိပြီးအဲ့ဒီထောပတ်တုတ်ထားတဲ့ဘက်ကစားသူအတွက်ပိုပြီးအရသာရှိတာဖြစ်ပါတယ်။နေ့စဉ်ဘဝမှာလည်းဒီတိုင်းပါပဲ။ဘယ်သူကကို့အတွက်အကျိုးပြုနိုင်မယ်၊ကို့ဘဝတိုးတက်သားရရေးအတွက်ဆောင်မပေးနိုင်မယ်ဆိုတာကိုလူတဦးအနေနဲ့ပါနာလိမ္မာမှုရှိရင်သိမှာဖြစ်ပါတယ်။သိခဲ့ရင်တော့ You know which side of the bread is buttered လို့ဆိုရမှာပါ။အရေး၃ပါးနားမလဲပဲကိုယ်အတွက်အကျိုးရှိမှာကိုမသိပဲခအာအခတုံတုံဆိုရင်တော့ you don't know which side of the bread is buttered လို့ဆိုနိုင်ပါလေ to know which side of the bread is buttered ဆိုတဲ့ idiom အသုံးကတော့အရေး၃ပါးနားလည်တာလင်တာဘယ်သူကကိုယ့်ကိုအကျိုးပြုမယ်ဘယ်သူကိုဆရာတင်ရင်ကိုယ့်အတွက်အကျိုးရှိမယ်ဆိုတာကိုကြွယ်ကြွယ်ပြားပြားသဘောပေါက်နားလည်တာအကင်းပါတာကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Fred sure knows which side his bread is buttered. He goes out of his way to please the boss.
Fred ကသူ့အကျိုးအတွက်မြင်တဲ့တကယ်ကိုလှင်တဲ့လူပဲ။သူဆရာသဘောကျဘာပဲလုပ်ရလုပ်ပေးတဲ့လူဖြစ်တယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Fred sure knows which side his bread is buttered. He goes out of his way to please the boss.
ဒီတွင်ပါကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
bread winner, bread basket. To know which side of the bread is buttered.
ဖြစ်ပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒါကတော့ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပဲဖြစ်ပါတယ်ထုတ်လွှင့်ရပြီးသားအမေရိကန်အီဂျီအန်အသုံးလုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာတော့ရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်တခြားအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ဆက်ကြည့်ရှုနိုင်ကြပါမယ်ခင်ဗျာ VOA American တန်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9လအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်ချက်တွေအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ email ကတစ်ဆင့်ဝေဖန်အကြံပြုလိုကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်ညီမဆန်တော်ကြီးမနေ့6နာရီခွဲရှိပါပြီ VOA American တန်ကနေတင်းငွေနေနေမနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့မီတာလိုင်းတွေအပြင်လိုင်းလမ်းမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လင်ဦးစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဆင်းရဲချမ်းသာကွာမှုအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါကဘာတဝမ်းမှာဆင်းရဲချမ်းသာကွာမှုရှာချရေးအစိုးရတွေကဂရီကဝတ်ပေးထားတဲ့အတိုင်းကြိုးပမ်းတဲ့နေရာမှာကဘာဘဝနိုင်ငံပေါင်း159နိုင်ငံနဲ့မြန်မာနိုင်ငံအဆင့်138မှာရှိနေတဲ့အကြောင်းဒီနိုင်ငံကပရဟိတအဖွဲ့တစ်ခုဖြစ်တဲ့အောက်စပိုင်းရဲ့မကြာခင်ကထုတ်ပြန်လိုက်တဲ့ညွှန်ကြားမှာဖော်ပြထားပါတယ်ဆိုတော့ဘာကြောင့်ဒီလိုကွာချက်ကြီးမားနေရတယ်လဲဘလို့ဖြစ်ရှင်းနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြည်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီမြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဒီသင်းဘဝမဂ္ဂဇင်းအေဒါအောင်ဆရာဦးတမောင်တန်နောက်ဒါနဲ့ဆရာဦးစည်ရသူတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကလေးတွေကိုကြားချင်ပါတယ်ဆိုတော့ဆရာစည်ရသူတွေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဘလောက်ထိများကြီးမားနေတယ်လို့ပြောနိုင်တယ်လဲခင်ဗျာအရင်ဆွေးနွေးပြပါဦး
ကျွန်တော်တို့ကြည့်ရတော့ဘယ်လိုတော့ဖြစ်နေလဲဆိုတော့ဆင်းရဲချမ်းသာကွာဟာမှုကရှိတော့ရှိတယ်ဒါပေမဲ့ကျွန်တော်မြင်တော့လေအများကြီးတော့လည်းမရှိတော့ဘူးဘာလို့မရှိတော့လဲဆိုတော့ကျွန်တော်တို့ကဟိုပြောရရင်တော့ချမ်းသာတဲ့လူကလည်းနည်းနေသေးတယ်ပေါ့လေနောက်ပြီးရခါကျတော့ဘာဖြစ်နေလဲဆိုတော့ဟိုဒီပြပြောရမယ်ဆိုရင်ဆိုရှယ်လစ်ခေတ်တုန်းကဆိုရင်အားလုံးညီညွတ်ညှို့ဆင်းရဲတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတဲ့အခါကျတော့ဒါပေမဲ့ဘယ်လိုတော့ဖြစ်လာလဲဆိုတော့ကျွန်တော်တို့ data အတိအကျတော့ဒီခံမှန်းမှုတော့ဖြတ်တယ်ဆိုရင်လည်းဒီနိုင်ငံပွင့်လာတဲ့အချိန်မှာစီးပွားရေးခွင့်လန်းတွေများလာတဲ့အချိန်မှာတော့တချို့ချမ်းသာတဲ့လူတွေကပုံပြီးချမ်းသာသွားကြတယ်ပေါ့နော်အဲ့ခါကျရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားဖို့လိုတယ်ပေါ့ကျွန်တော်ဒေတာအချက်လက်ကိုပြန်ကြည့်ကြည့်ရတော့2015လောကနဲ့တူတယ်အဲဒီ Gini coefficient ပေါ့လေ Gini coefficient ဆိုတော့ဒီဆင်းချမ်းသာကွာမှုတိုင်းတဲ့အခါမှာအခြေပြန်ဆုံးသုံးတဲ့ဒါညွန်ကိန်းတစ်ခုပေါ့အဲ့ချက်ပါတော့ကျွန်တော်တို့ကအများကြီးတော့မစိုးတော့ဘူးပေါ့နော်ကျွန်တော်မှတ်မိတာ 38.1 လောက်ဒီအဲ့လောက်ရှိတယ်တော့ latest ဆိုဟုတ်ချင်မှာဟုတ်ပါဘူး95 16လောက်သာအချက်တူချင်တယ်ဒီနေ့အခါကျတော့အဲ့ဒီအတိုင်းဆိုရင်တော့ကျွန်တော်တို့ရဲ့ဆင်းရဲချမ်းသာကွာမှုကအများကြီးတော့အဆုံးပေါ့နော်ဒါပေမဲ့ရှေ့လျှောက်ဒါစီးပွားရေးတက်လာတဲ့အများဒါဆင်းရဲချမ်းသာကွာမှုကတိုးလာနိုင်တဲ့အခြေအနေရှိတဲ့အခါကျတော့အဲ့ဒါတော့မျက်ခြေမပြတ်စောင့်ကြည့်ပြီးတော့ဒူတာပေါ့နော
်ဟုတ်ကဲ့အခုကျွန်တော်ဆရာဦးတမောင်ဆန်းကိုပြန်ပြီးတော့ဆက်သွယ်လို့ရပါပြီကျွန်တော်မေးချင်တဲ့မေးခွန်းတော့မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဟိုလက်တလုံးမှာရေဘူးရသုံးသက်ကြည့်မယ်ဆိုရင်ဘလောက်ထိကြီးမားတယ်လို့များနားလည်ထားတယ်လဲဆရာ
အဲရေဘူးရအထင်တော့ဟိုကျွန်တော်တို့ဟိုကိန်းငန်းတွေကိုသူတို့ကြည့်တဲ့အခါမှာ GDP ကို efficient နဲ့ကြည့်တယ်ကြာအဲ့ဒါအဲ့ဒီမှာတော့ဖြစ်ရှိတဲ့နှစ်ခုရှိတယ်တစ်ခုကတော့ဒီလောက်မကြီးဘူးလို့ပြောတယ်တစ်ခုကတော့ကြီးတယ်လို့ပြောတယ်ပေါ့ဗျာအဲ့တော့ပထမဆုံးလေးလာတဲ့လူတွေဂျာမန်ပါကောတော့ကွက်ရမှုရှိလိမ့်မယ်လို့ထင်တယ်ဒါပေမဲ့ကျွန်တော်ရက်မြင်ရရင်တော့ပြန်သချလာကွာဘွားကြီးမလာတဲ့ဘောပေါ့နော်အဲဒီလက်ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကဒီနဲ့ညာနဲ့နော်ကျွန်တော်တို့လက်စားတွေကအဒီတက်ကကျွန်တော်လွတ်လိုက်ရပြီးသားခိကြဲကနေမှအရေးအတွက်ရကတော့ကြောက်မသွားဘူးညာမြို့ပြမှာကြတော့လေကျွန်တော်တို့ဆင်းရဲတဲ့ slam တွေလို့ပြောတဲ့ဒီလီဘုံတွေမှာနေရတဲ့မြို့ပြဆင်းရဲတဲ့ကျွန်တော်လာလို့ကလည်းတိုးလာတယ်ဆိုတော့ပို့ပြီးတော့ဟုတ်ဟာလာတော့ပြောရမယ်တော့လို့တော့ဒီဘူးရအားဖြင့်ပြောလို့ရတာပေါ့နော်တခြားဒီလာချက်တွေကတော့ဒီလာချက်တွေကပွဲပြားနေတော့ကျွန်တော်တခြားလုံးမပြောတတ
်ဟုတ်ကဲ့ဆိုတော့ဒီစင်းရဲချမ်းသာဒီကွာမှုဒီရှော့ချရဲဒီဂရီးပြူထားတဲ့ဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုအခုကအကဲပြတ်ထားတဲ့အောက်စွမ်းရဲ့လေးလာချက်ထဲမှာဆိုရင်တော့ဒီစင်းရဲချမ်းသာကွာမှုရှော့ချရဲတွေအစိုးရရဲ့ပညာရေးကျန်းမာရေးဒီလူမှုရေးမှာသုံးစွဲတာတွေနောက်အခွန်စနစ်နဲ့ဒီအလုပ်သမားခွင့်ရေးတွေနဲ့တိုင်းတာထားတာကိုတွေ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီစင်းရဲချမ်းသာကွာမှုမှာရောအဓိကအကြောင်းရင်းကဘာကြောင့်လို့ဆိုနိုင်လဲဆရာတမန်ဟိ
ုရေဘူးအားဖြင့်တော့ဟိုကိတက်တော့ကွာမှုကိုပြန်လည်ညှိကြတဲ့အခါမှာအဲကျွန်တော်တို့တက်နိုင်တဲ့လူတွေရှားခုန်ခေါက်ပြီးတော့ဆင်းရဲတဲ့လူတွေခံစားနိုင်တဲ့ခွင့်လန်းလေးကိုပို့ပြီးတော့ဖန်တီးပေးတာပေါ့နော်အဲ့ဒီမှာတော့ကျန်းမာရေးပညာရေးဒီလိုကတော့ဆွေးနွေးထောက်ပြထားတဲ့ဖိလစ်ပင်မောင်မူဒီမှာပေါ့အဲတော့အဓိကကတော့ယူကအခြေဆိုလို့ချင်တော့ချုပ်ပုံစီမှာခံဝဲမှုပါပြည်ကြောင်းလေးမလုံနိုင်တာပေါ့အထူးသဖြင့်ကျွန်တော်တို့ဆင်းရဲတဲ့သူတွေကိုဦးစားပေးမဲ့ဒီစီးပွားရေးကွန်ပျူတာမှုဘဝဒ
ဟုတ်ကဲ့ပါဆရာဦးတင်ပါမယ်ဆိုတော့ကျွန်တော်ဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကြားကြမှာတယ်ခင်ဗျာကျွန်တော်အခုမြန်မာနိုင်ငံရဲ့စီးရဲချမ်းသာကွာမှုမှာအဓိကအကြောင်းရင်းတွေနဲ့ပြောနိုင်တာဘာလဲများတွေ့မိတယ်လဲခင်ဗျာ
အကြောင်းရင်းတွေတော့အများကြီးပေါ့ဗျာကျွန်တော်တို့ကဟိုစီးပွားရေးကွန်ပျူတာတက်မှုကလည်းတက်တော့တက်နေတယ်ဒါပေမဲ့ဟိုပိုမှန်တော့တော့ကျွန်တော်တို့မတက်ဘူးပေါ့နော်နောက်ပြီးတဲ့အခါကျတော့ဒီဆင်းရဲလူတွေမှလည်းခွန်လန်းနေရကျွန်တော်လဲသွားတဲ့အခါကျတော့အခြားနိုင်ငံတွေကိုကြောင်းပြီးတော့လောက်ကန်ရှာနေရဥပမာထိုင်းလိုပါမျိုးပါဆိုရင်တန်းတဲ့ချီပြီးရောက်နေမလေးရှားလိုပါလို့ပါလဲကျွန်တော်တို့ကရောက်နေပါတော့ the outside index car of Bazaar to equality volley, the Sayatana for Hamu, Leshin Chenu, Dinare, and Dua, Soya, the Sayatana for Hamu, commitment to reducing inequality of Purare Kajaro, but now lonely the level. I go Mazavi or General Chira volley, the Kuna Shatamodan Joga Havoli.
ဒီကျန်လာလူကြီးကနေပို့ကောက်ပြီးအစင်းလူကြီးတွေပြီးအဲ့တော့ပြီးရင်ဆိုရရတုံးကြီးကကျွန်တော်ပညာရေးကျမ်းမာရေးမှာဘယ်လောက်တုံးလဲတိုင်းဟာရဲ့ကျွန်တော်လက်ရှိဟိုကွာဟမှုကိုတိုင်းနာရဲ့ဆိုင်သူကအစိုးရရဲ့ဒီကွာဟမှုကိုရှင်းချခြင်းစိတ်ကိုတိုင်းနဲ့ဟာမျိုးဖြစ်နေတာပေါ့နော်နောက်ပြီးရင်ခါကျတော့ကျွန်တော်အကြည့်ရခါကျတော့ဟိုအောက်ထက်ဒီလောကလာကဝါရရှိမရှိပေါ့လေဒါရောဘယ်လောက်တ
ဟုတ်ကဲ့ခင်ဗျာဒီတော့နေရာတော့ဆင်းရဲချမ်းသာမှုကွာဟာလေဆိုတော့ကျွန်တော်တော်ဒီတာမှာအဓိကခံရပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်ကျွန်တော်တို့တော့ဟိုးအပေါ်ကနေပြီးတော့နော်ရှောက်ပြီးတစ်ပေါက်ချင်းမယ်နော်အောက်ရောက်မှဆိုရင်အများကြီးပြရပါတယ်ခင်ဗျာဂိတ်ပေါင်းများစွာပြရပါတယ်နော်ဒါနဲ့တွားမထုံနဲ့ကျွန်တော်တို့ဂိတ်ပေါင်းများစွာပြရပါတယ်အဲဒါကြောင့်မို့တော်ဒီတာမှာအခမ်းအနားဆုံး
နဲ့ဆွေးနွေးကြတာမင်းမြင်နေတာရှိရင်ဆွေးနွေးမင်းမြင်နိုင်ပါခင်ဗျာ
ဟုတ်ကဲ့ဒီအကဟိုဟာလေကောင်းနေတာဒီလေးလေးကြီးတော့ဟိုအေးအေးကြီးပြောရင်တော့လည်းကျေကျေကျန်တာပေါ့ဗျာဒါကြီးတော့လေဒီကောင်းတဲ့ကျွန်တော်တို့မြင်တာကတော့ဒီတိုင်းကြီးကျန်တာမျိုးပွားဟောက်ရတော့ကျွန်တော်နိုင်ငံတော်ရဲ့ကျေကျေကျန်တဲ့ကျွန်တော်တို့ပြောလို့ရမှာနောက်ပါဒီတိုင်းရဲ့ကြီးကြီးပေါ့နော်ဒီလိုဝင်ဝင်ကြီးကိုကျွန်တော်ကအေးအေးကျွန်တော်ကပြောနိုင်မှာရှိသွားမယ်ဗျာအဲ့တော့ကျွန်တော်ကဟိုနည်းနည်းလေးဟိုဘောတော့လေးလည်းတွေ့အောင်လုတ်တိတ်လုတ်ဆိုင်တဲ့အချိန်အခါဆိုတော့လည်းသိအောင်ဟိုကကကျွန်တော်တို့နိုင်ငံမှာကဟိုဒီကအလုတ်ကဘယ်လိုမျိုးဝင်ရတာအားနည်းနေလားဒီနိုင်ငံမှာလည်းမကောင်းဘူးချမ်းနိုင်ငံမှာလည်းခုလုတ်ကြရတယ်နော်ဆိုတော့အဲ့တော့ဒီဟာကိုကျွန်တော်ချက်တစ်ခုလေးပဲကျွန်တော်ထောက်ပြမယ်အများကြီးတော့မထောက်ပြအောင်နော်အဲ့တော့ကျွန်တော်နိုင်ငံမှာဒီနိုင်ငံမှာလုတ်ကောင်းကြချမ်းနိုင်ငံကိုဖျက်ချင်တယ်ဒီကဒီကရရတော့မနေလို့ဘူးကစာလေးသိနေတဲ့ပုံမှာနိုင်ငံသားကိုဖက်လို့ရ
ကိုမင်းမင်းကိုမင်းမင်းအဓိကဆိုလို့ချင်တာကကျွန်တော်နားလဲတာကတော့ဟိုဟိုအလောက်ကခွင်းလန်းနေပါနေတယ်ဒီဝင်ငွေနှိမ့်ပါနေတယ်ဆိုရဲဟာကိုအဓိကထောက်ပြချင်တယ်လို့ကျွန်တော်နားလဲပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ပြင်နယ်ဆွေးနွေးတဲ့ပုံကိုယ်တွေကိုလည်းပြန်ဆွေးနွေးစေချင်ပါတယ်ဒီအောက်ဆွဲရဲ့လေးလာချက်မှာပဲဟိုထောက်ပြထားတဲ့တစ်ချက်တွေ့ပါတယ်ဒီနေထိုင်ရေးအတွက်အများဆုံးဒီလိုသုံးဆွဲရတဲ့ဒီဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါနေတယ်ဆိုပြီးသူကဖော်ပြပါတယ်ဆိုတော့ဒီရတဲ့ဝင်ငွေကဒီတော်တော်များကိုဟိုပေါ်လေဒီနေစရာအတွက်တုံးနေရတာကရောကျွန်တော်မြန်မာနိုင်ငံမှာပြဿနာတခုများဖြစ်နေသလားဆရာတမောင်လည
်းဟုတ်တယ်သူကဒီကျွန်တော်နေစိတ်တည်းကြီးတာပေါ့နော်နေစိတ်ကြီးတယ်စားစိတ်ကြီးတယ်ပေါ့လေအဲ့လိုကြီးတာမှာခုနကျွန်တော်ဒီပြောပြောမယ်ဒီ old age ဘဝတွေလည်းတက်ကြတယ်နောက်ပြီးတော့ကျွန်တော်တို့ဒ ီလက်ဆက်လူဝါရုံနဲ့ပတ်သက်တယ်။ဒါကအခုဆိုရဆိုရတဲ့အရေးဆိုရဆက်ဆက်ပြီးပြည်ကြတဲ့ကိစ္စတွေနဲ့အများကြီးဆက်ဆက်ပါတယ်။အခုဒီခြေတက်လူသားကြီးဆိုလို့ရှိရင်လည်းခုနကကျွန်တော်တို့ဖတ်ကပ်လပ်ဖြစ်တဲ့နေရာဝေချေးတဲ့နိုင်ငံတော်ကြီးဆိုပြီးတော့နိုင်ငံကြီးတွေကိုလုတ်ခဲ့တယ်။ဒါပေမဲ့နေရာဝေချေးကိုမလုတ်နိုင်ဘူး။အဲ့ဒါအရေးဆိုရတဲ့ချက်မှာတော့အဲ့ဒီဟာကိုပြန်လဲပေါ်ဆောင်မယ်ဆိုပြီးတော့စဉ်းစားကြကြတာကြာမှုတယ်ဒါပေမဲ့ဖြစ်မှုအခုအချိန်မှလည်းအဲ့ဒါမကြောက်ဘူးပေါ့နော်အဲ့တော့ဒီဒုရပြောရမယ်ဆိုလို့ရှိရင်ဖိလက်ဒီဒီလေးအတွက်ဒီမာဒီရဲ့ဒီဆင်းရဲချမ်းသာကွာဟာမှုနဲ့ဆင်းရဲမှုပတ်ပြောက်ရေးလှုပ်ရှားမှုမှာလူတော်ရပြည်တွေကအစိုးရဆက်ဆက်ရဲ့ကြောက်ထုတ်မှုပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဦးဒီမှာဆင်းရဲရကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျဆောစောကျွန်တော်ပြောသလိုပေါ့လေဒီမြန်မာနိုင်ငံမှာဟိုလူတွေရနေတဲ့ဝင်ငွေရဲ့တော်တော်များကိုဟိုနေဖို့စရိတ်တွေကိုတုံးနေရတယ်ဆိုတော့ဟိုပြောမယ်ဆိုရင်တော့ဒီဟိုဝင်ငွေနှိမ်ဝင်ငွေထုတ်ငွေမမြဘူးပေါ့နော်ဝင်ငွေနှိမ်တဲ့ပြဿနာများကျွန်တော်မြန်မာနိုင်ငံမှာဒါပြတ်သူဆင်းရဲချမ်းသာကွာမှုမှာပြဿနာတစ်စုံတစ်ရာများဖြစ်နေသလားခင်ဗျ
ခုနကကျွန်တော်စိတ်တင်တော့ဒီ၃ပုံ၄ပုံတော့လူကြီး၃ပုံ၄ပုံတော့ကတော့ရတဲ့ဟာကသူအစားတာဝင်နေရေးပြောလို့အဲ့ဒါနဲ့သူကကုန်တော့အခြားပညာရေးကိုပါအသုံးလုပ်နေရအောင်တကူရှိအောင်ရအောင်သူကကုန်တော့တော့ခုနကလည်းကြာတော်တော်လည်းကြိုးတော့တယ်လက်တော်များပါသွားပါတယ်ဟုတ်အဓိကတော့ကျွန်တော်မြင်တာတော့လေဟိုအလောက်ကန်အခွင့်အလမ်းပေါ့လေအလောက်ကန်ကဟိုရတော့ရတယ်ရတဲ့အခါကျတော့လည်းတော့လောက်ခလာကနေတယ်နေတယ်ဆိုတော့လည်းပါကြောင်းလဲဆိုတော့ကိုယ်အလုပ်ပေးနိုင်တဲ့လူရဲ့အခြေအနေရှိမယ်၊စီးပွားရေးလုပ်ငန်းအခြေအနေရှိမယ်။နောက်တစ်ခုကတော့အဲ့ဒီလူရဲ့ကျွန်တော်တို့မြန်မာရဲ့ဟိုပုံလုပ်ဆောင်ရပေါ်ဒီတော့ productivity ပေါ့။အဲ့ဒီကောင်ကနေတဲ့ခါကျတော့ဝင်ငွေလုခနာကြရလေ၊နေသွားတာကြီးလဲပါတယ်ပေါ့နော်။အဲ့ဒီထဲမှာမှဘာပြန်ဖြစ်ပြန်လဲဆိုတော့ဈေးကြီးရပါလေ။ဈေးကြီးရဆိုတော့ဟိုစီဝင်းတို့တွားကလာကတော့အဲ့ဒါလေးပေါ့ဒီဒီငင်းကားကဒီခန်းကားကအဲ့ဒါကြီးကပြန်ရှားသွားတဲ့ခါကျတော့ကျွန်တော်တို့ကဝင်ငွေကနေရတဲ့အချိန်မှာဈေးကပြန်ကြီးနေတယ်အခုပေါင်းရတာပေါ့လေတချို့နိုင်ငံတွေမှာကျဝင်ငွေကနည်းတယ်ဒါပေမဲ့ဈေးကနည်းတော့ဘာပြောကာမိတယ်ဒါမှမဟုတ်ဈေးကကြီးနေဝင်ငွေများတော့ပြန်ကာမိတယ်ကျွန်တော်တို့ကတော့ဝင်ငွေကလည်းနည်းတယ်ဈေးကလည်းကြီးတဲ့အခါကျတော့အဲ့မှာပူပူပြီးတော့ကျွန်တော်တို့ကချိရတာပေါ့လေအဲ့ခါကျတော့အပြင်ထွက်ပြီးလှုပ်လှုပ်ပြီးတော့ဒီသားစုကိုပြန်ထောက်ပံ့ရတဲ့အခြေအမျိုးတွေကျွန်တော်တို့ဖြစ်လာတာတွေ့ရတယ်ပေါ့နော်ဒီဘဝလုံးမှာစနေကြတော့လည်းယင်းနည်းနှုတ်နယ်မှုအတွက်ဝင်ငွေက sorry အရင်းနှီးငွေကအလွယ်တကူမရနိုင်ဘူးပေါ့နော်ဆိုတဲ့အခါကျတော့ဟိုကျော်ရင်းနဲ့နေနေကြတဲ့အမျိုးကြီးချက်လာပေါ့လေအလုပ်သမားကလည်းလောက်ခလာတာတိတ်ကောင်းကောင်းမရနိုင်ဒီခါကျတော့လုပ်ငန်းရှင်ကလည်းအရင်ကြီးရမရနိုင်ဟိုလောကစားအားနေရဆိုတာလည်းပညာရေးအားနေတာလည်းပါလာပေါ့လေဆိုတော့အဲ့လိုမျိုးချက်တွေစုဆုံနေတာပေါ့ကျွန်တော်တို့စီပါတော့
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဟိုစာရေးပေးပို့တာ Facebook တွေကနေဟိုပြောထားရတယ်တော်တော်များရှိနေပါတယ်ဒီထက်ကစာစောင်းတော့ဦးတင်ငွေရဲ့စာပါခင်ဗျဟိုမက်ဆေ့မှာဖတ်ပြပေးပါဦး
ဟုတ်ကဲ့ပါဦးတင်ငွေရေးထားတာကတော့မြန်မာနိုင်ငံရဲ့ပြည်သူလူထုဟာဘာလို့ဆင်းရဲတွေနဲ့ရောက်ပြီးချမ်းသာသူလက်တဆုပ်စာပဲရှိနေတယ်လဲဆိုတာကတော့တိုင်းပြည်ရဲ့တယံဇာတတွေကိုရောင်းလုပ်ပိုင်ခွင့်ရှိသူတွေကစီးပွားရေးလုပ်လေယာဉ်မြေတွေသိမ်းတောင်သူတွေအလုလက်မဲ့ဖြစ်ဒေါ်လာတွေကိုနိုင်ငံခြားဘဏ်တွေမှာထားပြီးနောက်ကျောင်းပြန်အရင်းမြေကတိုင်းအမျိုးသားရင်ကြားစီရေးတဲ့တိုင်းတွေနဲ့ကာယံပြီးမိမ့်မိန်ကြီးနေနေကြတဲ့ချမ်းသာသူတွေကြောင့်ပါပြည်သူလူထုကိုတော့ကျန်းမာရေးပညာရေးကိုမဖြစ်စလောက်ဘဏ္ဍာငွေသုံးပြီးချမ်းသာသူတွေကတော့အနေမကောင်းရင်နိုင်ငံသားသွားကုသားသမီးတွေကိုလည်းနိုင်ငံသားမှာပညာသင်ကြပြီးပြည်သူတွေကတော့ပညာရေးနှိမ့်ကြ၊ကျန်းမာရေးနှိမ့်ကြ၊စီးပွားရေးနှိမ့်ကြတော့နောက်တန်းအဆင့်ရောက်ပြီးဆင်းရဲချမ်းသာကွာဟချက်အလွန်ကြီးမားသွားတာပါဗျာ
။ဒါတော့ဥတင်မွေရဲ့ပေးစာပါ။နောက်တစ်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါ။ကိုညံဝင်းအောင်ဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။တဘာဝရင်းမြစ်တွေလည်းပေါ်ကျွေဝတယ်။အရှေ့အနောက်နိုင်ငံတွေနဲ့အလွယ်တကူဆက်သွယ်နိုင်တဲ့ပထဝီသွင်းပြင်အနေအထားတွေကလည်းဒေသတွင်းနိုင်ငံတွေထက်သာလွန်တဲ့ရင်းနှီးမြှုပ်နှံလိုတဲ့အရှေ့အနောက်ဖွံ့ဖြိုးပြီးနိုင်ငံတွေအများအပြားရှိနေပါလျက်တိုင်းပြည်ဆင်းရဲမွဲတေပြီးဆင်းရဲချမ်းသာကွာဟနေရတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုပုံစံအမျိုးမျိုးပုံဖော်နေကြတဲ့လူတစုကြောင့်လိုပဲယူဆမိပါတယ်၎င်းတို့ရဲ့မူဝါဒအပေါ်အခြေခံတဲ့ပညာရေးစနစ်ကိုပြဋ္ဌာန်းပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်လိုက်တာကြောင့်အလွတ်လပ်မဲ့ဥယျာဉ်တွေအစမတန်များပြားလာပြီးအထွေထွေလူမှုရေးအကြတဲ့တွေနဲ့နှစ်ပေါင်းများစွာရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ပြည်သူတွေရဲ့မြေယာပိုင်ဆိုင်မှုနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအကာအကွယ်ပေးမဲ့ဥပဒေဟာလည်းမရှိသလောက်ပါပဲ။အဆိုးဆုံးကတော့အကျင့်ပြတ်ခြားစားမှုယောဂါဆိုးကြီးပါပဲ။ဒီယောဂါဆိုးကြီးကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်အကန်အသုံးချနိုင်မဲ့အခွန်အခတွေဟာအုပ်ချုပ်သူလူတန်းစားနဲ့ကန့်မြောင်နေသူတွေအကြိုက်ထင်ရှားဆိုင်ခွင့်ရနေတာကြောင့် Pomo Chana Lajavi, Pidurima Akuadodine, Pomo Sinye Chate Lanivare, Chasamudija, Sonshondare, Concari, Pelau Mia, the Le Surago, Jiba Yeni Muna Mudi, and Mia Biama Shive, Akuancari, Senedija Koyubi, Tambi Pomu Yene, Sinye Chanda, Guahamugo, Nena and the Mian, Ne on Pugin Pionlin Dide, Leshi Suyaga, Mimo Tobianibare.
အကယ်၍ပြည်တွင်းညဉ့်ညဉ့်ရေးတည်ဆောက်နိုင်ပြီးရခိုင်အရေးကိုပါအချိန်တိုအတွင်းဖြည့်ဆင်းနိုင်မယ့်အခြေခံဥပဒေပါပြင်ဆင်နိုင်မယ်ဆိုရင်စည်ရဲချမ်းသာကွာဟမှုဟာလုံးဝကျင်းမြောင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာဒါတော့အမေရိကန်ပြည်သူ့မောင်တပ်တနရဲ့စာပါနောက်စာတစ်စောင်လည်းလက်စာရဲ့ဖော်ပြချက်ပါတယ်ကိုအောင်စုရဲ့ဖတ်ပြပေးပါဦးခင်ဗျာ
ကိုလိုနီခေတ်ကစပြီးတော့ပြောပြရစေဘရစ်ရှားရူဟာအရင်းရှင်စနစ်နဲ့မြန်မာစီးပွားရေးကိုဂုတ်သွေးဆုပ်ချဲလေခဲ့ပါတယ်စံစဘာကျွန်းသစ်ရေနံတတ်တထုတည်ယူဖို့ဆောင်ရေးစားလိုက်ခြင်းနဲ့ရက်စဲအကုန်လုံးကိုပိုင်ဆိုးခဲ့ပါတယ်လွတ်လပ်ရေးရပြန်တော့လဲကိုလိုနီစီးပွားရေးဘဝဟောင်းကြီးကိုအပြီးပိုင်ဖြတ်သိမ်းရှင်းလင်းခြင်းမလုပ်နိုင်ခဲ့ခြင်းကပြည်ရင်းစစ်စတင်ပေါ်ပေါက်လာခြ
nilan paung song lut khe ba de pi ro da siman gain go a yin ni myo myo san ne lut khe bi me kan cha ma mwe khe ya ba de siman gain da yet san khe bi me naw set dwe pyatana ri chan khe ba de pi taung su su ya twin a kwe pye ri paw la de si wa yi sou yut la de lu lu ma chin nat mu ri mya la de khwa twet chin ri paw la de aing kaung su ga le the ana lwe khe ya ba de aing naw dollar yi kaung si ana tain pi ro pi du bai tain khe ba de social si wa yi kit kala twin
ကောင်းဆောင်မှုကဆေးမှုတစ်ချိန်အပေါ်မှာပိုင်းထွက်ချက်ပြည်ပြည်လို့ရှိလို့လို့ရပေါ့နော်အစိုးရဆက်ဆက်အဲ့ဒီအချက်မရှိဘူးကောင်းဆောင်ရင်မလေးလက်ဘူးဆင်းရဲတယ်ပေါ့မှာအခုဒီဆေးမှုပါပြရေးအတွက်လုံနေတဲ့အလုပ်အဖွဲ့ရှိသလားဘယ်လိုလုပ်မယ်လို့စဉ်းစားနေတဲ့အဖွဲ့ရှိသလားအစိုးရဆက်ဆက်ကိုမေးကြည့်လိုက်လို့ရှိရင်အမှတ်အမှန်ကိုအားနေတာတွေ့ရတယ်နံပါတ်1အဲ့ဒီအချက်တော့အရေး ဒီနေ့ကျွန်တော်တို့ဒါလည်းကမ္ဘာပန်းနဲ့ကျွန်းဒီဒီနဲ့เนาะကိင်္ဂနာနေကိုပြန်ကြည့်လို့ရှိရင်ဆင်းရဲမှုကိင်္ဂနာနေရာကွဲနေတယ်တို့ရွန်ဒီဒီရဲ့သိရှိတဲ့နေရာပြောရမယ်ဆိုလို့ရှိရင်เนาะရန်ကုန်ရဲ့အေရဝတီရဲ့ပဲခူးရှိချမ်းရဲ့မန္တလေးရဲ့မကွေးရဲ့အဲ့ဒီတိုင်းနဲ့ပြည်နယ်တွေမှာကိုပါ ပါးစင်းလေးရရနေလို့ရှိတယ်ပေါ်လိုက်လို့ရှိရင်ဆင်းမှုရရနေတော့ပါအဲ့တော့ဒါနဲ့ပတ်သက်ပြီးမှာပြောတာတစ်ခုဆိုဆွဲတဲ့အခါမှာတို့ကဒီကျွန်တော်ဖွံ့ဖြိုးတိုးတက်မှုဝင်ရိုးပေါ့နော်တကုံမန္တလေးဝင်ရိုးကိုထားပြီးတော့ဖြည့်ရှင်းလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အတူဆင်းမှုကပေါက်ပြောင်းနိုင်တယ်ဆိုတော့ယူဆတစ်ခုဖြစ်ဆိုရအောင်ပိုင်းနဲ့ပြီးခဲ့တဲ့အစောလက်ထ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဆက်ဆက်ကိုလုပ်လိုက်တယ်။ဥပမာအားဖြင့်ဆိုလို့ရှိရင်ညီမနိုင်ငံရဲ့စီးပွားရေးတိုးတက်မှုအတွက်ပို့ကုန်တွေကဘာပို့ကုန်တွေလဲ။အပါစွာစုကျွန်တော်တို့ကပေးအားဓာတ်နိုင်ငံရဲ့ကော်ပိုရိတ်နံပါတ်ပို့ကုန်ဖြစ်တဲ့ဆိုရှင်ပေးထက်တဲ့အေရီယာတွေဖြစ်တဲ့ရာဝတီမကွေးကျွန်တော်တို့မန္တလေးစကိုင်းအဲ့ဒီဒေသကြီးလက်ပေးဆက်တဲ့နေရာတွေကိုစီးပွားရေးပို့ပြီးဆောင်ပေးပြီးတော့လုပ်လို့ ဒီတဘိုးတွေလည်းဈေးနှုန်းတွေကျလာမယ်ဒါမှမဟုတ်ဝေးကိုသုံးတဲ့အခါမှာလည်းစီးပွားရေးသဘောပူဆောင်လာမယ်အဲ့တော့ကျွန်တော်တို့ပြန်လည်းသုံးသပ်ကြရမှာကဘယ်လန့်ဂရုပ်လို့ပြောနေတယ်ဟန်ချင်းကြီးပြီးတော့တို့တဲ့ရေးရှုတာကောကျွန်တော်တို့ကလည်းလက်တွေ့ကြရပါဒါဆိုရှယ်နဲ့ခင်မာတော့အလုံးတန်းလူညီကြတော့တို့တဲ့ဆိုးဆိုတဲ့ဟာကြီးရွယ်ခဲ့တယ်ဒါပေမဲ့လက်တွေ့လုံးနိုင်ကြပါပြုတ်
ဒီကနေ့ကျွန်တော်တို့ကြားတွေကိုစဉ်းစားခဲ့မယ်လေးလေးလက်လက်နဲ့ပိုင်းချက်လုပ်နိုင်ခဲ့မယ်ကျန်မှုထောက်ပံ့ရင်းမှာစားလိုက်ခါထောက်ပံ့တာမျိုးဒီလိုစီစဉ်နေဟိုကတဲ့စဉ်းစားမယ်ဆိုလို့ရှိရင်ကြောက်အောင်လို့ရနိုင်တဲ့ဖြစ်မယ်မဟုတ်ရင်တော့ကျေးဆက်ချက်ဒီရဲ့ဒီခံရတဲ့ဒိုင်းနေနေနဲ့ကျန်မှုပါကြောက်ရေလောက်တာရှိပြီလက်တွေဘာမှရောက်နေတယ်လို့ကျွန်တော်တို့သိမဖြစ်ဘူး
โอเคครับเสียดมานะสนุกอ่ะเจซูครับสรุปแล้วตุเสียอู้เสียตัวโหละสนุกเสียจริงๆมาเลยเราที่ซินเยมุช่อชะยีมาลงไหนน่ะลงติดน่ะที่ซูอ่ะเนเนี่ยบาเรียนไม่ရှိมั้ยรู้ต้องตัดลงยามมั้ยเออครูผมเราที่อองซ้างหาเนี่ยแล้วก็เนาะถ้าหากต้มหมดเลยพอนี่ที่โหจำมายีโหปัญญายีโหพอเนาะดูเนี่ยตะวากันยาเลยเราพูดตัดละอองพี่จำมายีมาแล้วนี่พวกรู้ที่ตัวจริงๆอ่ะอายิก็ไม่ต้องอย่างอ๋อถ้าจำมายีเนี่ยปัญญายีมาแล้วโซเชียล spending ဆိုကျွန်တော်ပြောအဲ့ကကြအဲ့မှာများများသုံးမှုလိုပဲဆိုတဲ့ခါကျစက္ကန့်တရားရအောင်လဲဆိုအခွန်ကနေပါကြပါဘူးလေအဲ့တော့အခွန်မကောက်နိုင်ရင်တော့ပြန်သုံးမှုပြခက်တာပေါ့လေမရပဲနဲ့သုံးမှုဆိုတော့အဲ့တော့ကျွန်တော်ခွန်နဲ့ပတ်သက်ရင်တော့လူဆိုင်ကြတာတော့လူနည်းနည်းကိုပဲပေါက်နေတယ်ပေါ့လေရနေကြလူကြီးကပဲပို့ပေါက်ပြီးတော့ဟိုတကယ်သေးတဲ့ပြလိုက်တဲ့လူများကြီးကလည်းကျွန်တော်မကောက်ဘူးဆိုပြီးပြန
အဲ့ဒါတပိုင်းမှာနောက်တစ်ခုကပါလဲဆိုတော့စီးပွားရေးမတိုးတက်ပဲနဲ့တော့ဒီခွန်လဲကောက်လို့ကျွန်တော်မရနိုင်ဘူးเนาะသုံးလဲတိုးလို့မရနိုင်ဘူးစီးပွားရေးတက်အောင်လဲကျွန်တော်လုပ်ဖို့လုပ်ရတယ်အဲ့ဒီကတော့ကျွန်တော်စီးပွားရေးကတော့ခုကငါးချောင်းလောက်ရှိတယ်ဆိုတော့အစိုးလို့ပြောလို့ရရင်တကယ်တမ်းကျတော့မြန်မာပြည်လူခုကဂျုံခါသားကနိုင်ငံအတွက်ကျတော့ညံမြန်မာတီးတဲ့ကိုနှစ်ဆလောက်ကိုကျွန်တ ကျွန်တော်ဒီအခုစနစ်မှာလဲဒီလိုပေါ့စနစ်တကျမှာဖြစ်နေတဲ့ကိစ္စတွေရှိရဆိုတော့ဒါတွေတုတ်တက်ဖို့ဘာတွေလုပ်ဖို့များလုပ်မလဲဆရာ။အခုစနစ်ကတော့ပြည်ပြောင်းလဲလောက်နေတယ်ဗျ။အဲ့တော့အခုလောလောဆယ်ပါတော့ရန်ကုန်နဲ့တို့တရားပေါ့နော်ကျွန်တော်တို့ဒီအခေါ်တန်းထိတ်စဝတရားအဲ့ဒီကနေလက်ထိချက်ဖို့လုပ်နေတော့သူစနစ်တကျပြည်ပြောင်းလဲကိုစနစ်တကျအလုပ်တက်ထဲမှာအခေါ်ဌာနက ပါလေလို့ကျွန်တော်ဒီကျွန်တော်တို့ဒီသူစဉ်ကနေလောက်ကြည့်တဲ့ခါမှာတော့သွားတွေ့တယ်ဒီမှာဘာလို့လဲဆိုသူ့မှာပြည်ပြင်းကြောင်းလေးအဖွဲ့ဆိုတာကိုတတ်တတ်ကိုရှိတယ်အဲ့ဒီလိုပြည်ပြင်းကြောင်းလေးမျိုးကိုဒီတိုင်းခန္ဓာကျမ်းမာရေးခန္ဓာခုနကဒီ distribution နဲ့ပြန်ပြီးပို့ပြီးစိုင်းတဲ့ခန္ဓာတွေပေါ့နော်ဒီခန္ဓာတွေမှာတပ်ပြီးလောလောဘယ်ရဆိုင်ကျိုးရေး
เนาะอธิบดีเจตติตาเนี่ยสายเนี่ยลูวาดะတွေကိုပြန်လဲခြေကြည့်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်နောက်ဒီကဆက်နေပြည်နယ်မှာတခြားနေရာလည်းရပါပါဟုတ်ကဲ့ဆွေးနွေးပြည်ချေစုပါဘာဝင်ဆွေးနွေးပြည်ဆရာဦးတမောင်တန်ဦးစီးရသူကိုယ်တိုင်ဆွေးနွေးသူစာရေးရေးစာပေးထုတ်သူတွေနဲ့သောတာရှင်တွေအားလုံးလည်းထူးချေစုတမောင်ပါခင်ဗျာကိုအောင်လေးဦးစီစဉ်တင်ဆက်တဲ့စနေညတရရည်လိုင်းအစီအစဉ်ကိုဒ နေတာဖြစ်ပါတယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။New American တန်ကတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 100.8တို့ညလိုင်းဒိုမီတာ19 kHz 15.115နဲ့လိုင်းဒိုမီတာ24 kHz 12.12တို့ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ New American မှာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်းထုတ်လွှင့်ချက်ဒီမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကလည်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ဂျူရီကီဆူယောကနနိကြဖန်စီအကျဉ်းချခဲ့တဲ့အမေရိကန်ခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ဟာစနေနေ့ကပြန်လည်လွတ်မြောက်လာပြီဖြစ်ပြီးလွတ်ပြီးသိမိကြခင်မှာပဲသမ္မတဒေါ်နယ်ထရမ်ကအင်ဂျီတော်မှာလက်ခံတွေ့ဆုံပါတယ်။ဧဝံဂေလိခရီးရန်တရားဟောဆရာဒူးဖြစ်သူဘရန်ဆန်ကသူလွတ်မြောက်လာရေးအတွက်အမေရိကန်ဆူယောကတူရကီဆူယောကိုအပြင်းအထန်ဖိအားပေးခဲ့တဲ့ပေါ်ကျေးဇူးတင်စကားပြောပါတယ်။နောက်ဆုံးရဲဆိုရီတရင်တော့ဂျမားခါရှိုဂီရဲ့ကံကြမ္မာသိပ်ကောင်းပုံမရပဲအသက်ခံလိုက်ရတာဖြစ်နိုင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်။ဩဇာနာကြီးတဲ့ဆိုရီရှင်မင်းသားမိုဟာမက်ဘင်ဆော်မန်နဲ့ပတ်သက်လို့ကြက်ကြက်ထိတိမိမိဝေဖန်ရေးသားတဲ့တရင်တော့ခါရှိုဂီဟာတူရကီနိုင်ငံအစ္စတန်ဘူးမြို့ဆိုရီကောင်စစ်ဝင်ရုံးထဲကိုအော်တိုဘလာ2ရက်နေ့ကဝင်ရောက်သွားပြီးတဲ့နောက်ကြောက်ဆုံးနေတာပါ။သူအသက်မခံရပါစေနဲ့လို့ပထမဆုံးမျှော်လင့်ချက်ထားပေမဲ့အခုကြားထားတဲ့သတင်းတွေကြောင့်သိပ်ပြီးကောင်းတဲ့အခြေအနေမဟုတ်ဘူးလို့အင်ဂျူရောမာစနေနေ့ကတရင်တော့တွေကိုသမ္မတထရမ်ကပြောတာပါ။မလေးရှားနိုင်ငံကထင်ရှားတဲ့နိုင်ငံရေးကောင်းဆောင်လူဖြစ်သူအန်ဝါအီဘရာဟင်မှာစနေနေ့ကကျင်းပတဲ့ဂျာတက်ယူကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မဲရလတ်ပေါ်ဂျင်းတ်တဲ့အကြောင်းတရင်တော့တွေကိုပြောပါလေ။မစ္စတာအန်ဝါဟာတနင်္လာနေ့မှာလွတ်တော်အမတ်ဖြစ်ကျန်းသက်စာချင်းဆိုမှဖြစ်ပြီးလွတ်တော်ပြုပြင်ပြောင်းလဲရေးအာရုံစိုက်လှုပ်ဆောင်သွားမယ်လို့ကတိပေးထားတာကိုထပ်ပြီးအာမခံပြောဆိုသွားပါလေ။ကမ္ဘာအတက်ကြီးဆုံးအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့အသက်63နှစ်အရွယ်မှာမလေးရှားဝန်ကြီးချုပ်ထပ်ဖြစ်လာတဲ့မဟာဒီယာမိုဟာမက်ကဝန်ကြီးချုပ်ဖြစ်တတန်းနှစ်နှစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်အန်ဝါကိုလွှဲပေးမယ်လို့ကတိပေးထားပါတယ်။မြန်မာနိုင်ငံနဲ့အကူအညီလိုအပ်နေသူတွေအတွက်ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေဘယ်လိုအကျိုးပြုနိုင်မလဲဆိုတဲ့သတင်းစကားတွေပေးခြင်းအပြင်အမိစာတိမြေလိုအပ်ချက်တွေကိုဝန်ဝန်ဖြစ်စီကြဖို့ရှင်းစစ်မျိုးဆက်တောင်းသားခေါင်းဆောင်သူဖြစ်သူကိုမင်းကိုနိုင်ကသူ့ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွင်တိုက်တွန်းပြောကြားသွားပါတယ်။ဒါပြင်ဆစ်ဆူရခေကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြည်ပထွက်ခွာရသူတွေအနေနဲ့နိုင်ငံကိုဂုဏ်သိက္ခာရှိရှိပြန်နိုင်မှုသက်ဆိုင်သူတွေကဆောင်ရွက်ဖို့လေကိုမင်းကိုနိုင်ကတိုက်တွန်းသွားပါရခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချစ်ကိုကိုကျော်ကျော်သိန်းကြီးညာပြခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်မှုကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dyer ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီကြီးထုတ်လွှင့်မဲ့အစီအစဉ်တွေကိုဒိုင်းနိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရစေခင်ဗျာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.